မနိုင်ငံမှာအခုမျိုးသားရေးစိတ်ဓာတ်အဆင်ညင်လာတယ်လို့ကျွန်တော်တွေးမိပါတယ်ကောင်သူကြီးအမှန်ပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုအချိန်မှာမြန်မာနိုင်ငံမှာနိုင်ငံတွေတော်တော်များများပါကဟိုတရားပွဲတွေဖြစ်တယ်တရားပွဲတွေဖြစ်တဲ့ခါကျတော့ဒါကဘာသာရေးရထွန်းကားတယ်လို့ပြောရင်လည်းရနိုင်ပေမဲ့တစ်ဖက်မှာလည်းဒီတရားပွဲတွေကြောင့်ပေါ့နော်တချို့လူတွေမှာစိတ်အနှောက်အယှက်ဖြစ်ရတာရှိပါတယ်နောက်တစ်ခါကျတော့ဒီတိုင်းရင်းသားတွေဘက်ကသူတို့ရဲ့အခွင့်အရေးတွေညင်လာခဲ့တာကြာပြီအခုချိန်မှာဒါအခွင့်အရေးတွေဖက်ဒရယ်ကိစ္စအစသဖြင့်ဒါတွေကပြောနေဆိုနေတဲ့အစံတွေလည်းပိုချေပါတယ်နောက်တစ်ခါကျတော့ဘာဖြစ်လာလဲဆိုတော့ဟိုမကြသေးခင်ရက်ပိုင်းကပဲဝုတ်ပြူနေကြတဲ့ဗလီနှစ်ခုကိုသွားပြီးတော့တော့ခတ်တာတွေချိတ်ပိတ်တာတွေဖြစ်ပါတယ်ဆိုတော့တစ်ဖက်ကလည်းခုနလိုဗုဒ္ဓဘာသာနည်းနည်းလေးအစွန်းရောက်တဲ့အင်အားစုတွေကဒီဘာသာမတူတဲ့အယူဆမတူတဲ့သူတွေပေါ်မှာသွားပြီးတော့ဟိုသူတို့ရဲ့ဟိုလွတ်လပ်ခွင့်ပေါ့နော်သူတို့ရဲ့ဝတ်ပြုကိုယ်ပွဲခွင့်စသဖြင့်တွေကိုသွားပြီးတော့ကန့်ကတ်ချုပ်ချယ်တဲ့ပုံစံမျိုးတွေဖြစ်လာတာလည်းတွေ့ရတယ်ဆိုတော့အဲ့ဒါတွေကတော့ပြောမယ်ဆိုလို့ချင်းတစ်ဖက်ကလည်းဟိုဒီမိုကရေစီသွားနေတယ်ပြောတယ်တစ်ဖက်ကလည်းဒါကျွန်တော်တို့ဟိုတွေ့နေရတဲ့အနေထားပါ
ဟုတ်ကဲ့အဲ့တော့ကျွန်တော်အဲ့အမျိုးသားကြီးကလည်းနိုးကြလာတယ်တော်တော်တက်ကြွလာတယ်ဆိုရဲရှိတော့ငါကျွန်တော်ဆွေးနွေးချင်တယ်ပါအကုန်သူပြောတဲ့အထက်မှာဟုတ်ကဲ့တိုင်းရင်းသားတွေကလည်းပဲသူတို့အခွင့်အရေးအကြောင်းကိုပြောလာကြတာပါတယ်ဆိုတရားပွဲဆိုတာကတော့ဘာသာရေးနဲ့ပတ်သက်ပါတယ်အဲ့တော့ဆရာဦးအောင်ခင်ဗျာမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဘာသာရေးဟာတော်တော်အရေးကြီးနေပါတယ် WNB ခေတ်ကလေးအစပြီးအမျိုးဘာသာသာသနာဆိုတော့ race နဲ့ religion ပေါ့ဆရာဆိုတော့အဲ့ဒီဘာသာရေးအယူဆအခုတိရှိနေတော့မယ်လို့ထင်ပါတယ်ဆရာအဲ့မြန်မာရဲ့အမျိုးသားရေးစိတ်ဓာတ်ထိခံဘယ်လိုသုံးသပ်မိပါလဲဆရာ
အဲဒီမိုကရေစီဆိုတာတော့အိုလေးဆိုတော့ဒီအချင်းဒလေးကိုအခြေခံမှုဆိုတော့နှစ်ပေါင်းအများကြီးကြာတယ်လေ။အော်ဗမာပြည်ကလည်းအခုတည်းကအဲဒီသူကကိုကျော်စံဒါကပြောတယ်လို့ပဲဒီစေအတွင်းကရှိတဲ့စိတ်ကအဆင့်လောက်ကဂူလည်းဒီအဆင့်လောက်ပဲရှိနေတာဟုတ်။နိုင်ငံရေး evolution ပေါ့တဖြည်းဖြည်းတစ်ရှင်ပြီးတစ်ရှင်တိုးတက်ဖို့ဟာဗမာပြည်မှာအခွင့်အလားမရဘူးကြာ။ဒီကြားထဲမှာစစ်တပ်ကဝင်အုပ်ချုပ်တာလိုမျိုးရှိတယ်။အဲတော့အဲ့လိုမျိုးအခွင့်အလားရတဲ့ဒီဟာရှိတယ်ဥမာအိန္ဒိယကြည့်မယ်ဆိုတပြည်နဲ့ဟလာဒီအင်္ဂလိပ်ချပြီးတဲ့ဒီဒီမိုကရေစီလက်ရအတိုင်းလုပ်တဲ့အင်္ဂလိပ်ဥပဒေအတိုင်းလုပ်တယ်ဆိုတော့ထိန်းတော့ထိန်းထားနိုင်တယ်ဒါပေမဲ့တချင်းတစ်ခါစားကြတော့လေပောက်ကွဲလာတာရှိတယ်အဲအိန္ဒိယကဥဒေကြီးလည်းထိန်းထားနိုင်တယ်ပေါ့လေတိတ်တော့အလွန်ကျွံဖြစ်မသွားဘူးအဲတော့ပမာပြီးရတော့ဒီအိန္ဒိယလိုပါလို့လည်းစားအများကြီးဖြစ်သွားရင်အလွန်ကျွံဖြစ်ဖို့ကအများကြီးအလားအလာရှိတာဟုတ်ရဲ့ဆိုတော့ဒီအမျိုးသားရေးစိတ်ဓာတ်တို့ဘာလို့ဟာပြင်းထန်လာတဲ့အခါကျတော့ဒီခင်ဗျားတို့ဂျာမနီမှာဟိုဟစ်တလာပေါ်လာလို့ပေါ့ဗျာဟစ်တလာလည်းရွေးကောက်တင်ရောက်ကားတဲ့အဆိုးရပဲ
အဲ့တော့ဒီလိုအမျိုးသားရေးစိတ်ဓာတ်ပြင်းထန်လာခြင်းဟာဒီမိုကရေစီဖော်ဆောင်ရေးအတွက်အလားအလာကောင်းပါရဲ့လားအကုန်ပြင်းပြလို့မြင်ပါလေရော
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့ဒီအမျိုးသားရေးစိတ်ဓာတ်ကတော့တခါတလေမှာတော့လိုအပ်ပါတယ်ဆိုတော့ဒါပေမဲ့လည်းဘယ်လိုဖြစ်လာလဲဆိုတော့အဆိုးရောက်တဲ့စိတ်တွေဖြစ်လာရင်ဆိုတော့နောက်တစ်ခုကကြတော့ခွဲခြားခိနှိပ်ဆက်ဆံမှုပေါ့နော်ကိုနဲ့အမြင်မတူတဲ့သူကိုနဲ့ကိုးကွယ်ရာဘာသာမတူတဲ့သူပေါ့စသဖြင့်ပုံမှန်သွားပြီးတော့ဟိုခိနှိပ်တယ်ကိုကန့်သတ်ချုပ်ချယ်တယ်ပေါ့နော်ဆိုတော့ဒီနောက်တစ်ခါကျတော့တစ်ဖက်ကသဘောထားအမြင်မတူတဲ့ဟာတွေကိုစီးနီးခံလို့ရဲ့စိတ်မရှိဘူးပေါ့ဆိုတော့ဒီလိုအနေထားမျိုးဆိုရင်တော့ကျွန်တော်ထင်တယ်ဒီမိုကရေစီရဲ့အတွက်အလားအလာမကောင်းဘူးလို့ထင်ပါတယ်နောက်ခုနဆရာဦးအောင်ခင်ဆွေးနွေးသလိုပေါ့နော်ကျွန်တော်ထင်တာကဒီမိုကရေစီရဲ့အတွက်ရေကန်ရေကန်နေလို့ပါတယ်ဆိုတော့ဒီရေကန်မြေကန်တွေကလည်းဆိုတော့ကျွန်တော်တို့ဒီမှာပြန်ပြီးတော့ဟိုတွက်ချက်ကြည့်လိုက်တော့စိတ်အားမကောင်းတဲ့အနေအထားမျိုးတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးခင်ဗျာအင်္ဂလိပ်တွေလောက်ကမြန်မာနဲ့အိန္ဒိယမရှိမနှောင်းလွတ်လပ်ရေးယူကြတော့အဲ့မြန်မာပြည်ရဲ့ထုံးဆောင်တွေပထမတော့လွတ်လပ်ယူပြီးခါစားကြတော့အခုချိန်ထက်တောင်မှပိုပြီးတော့ဒီအမျိုးသားရေးစီးတဲ့ကိုသူတို့ထင်းထင်းငိမ့်ငိမ့်ညံ့တာတာဖြစ်အောင်လုပ်ခဲ့တာတွေ့ရပါတယ်ဆရာအဲ့ဒီကအစိုးရအဖွဲ့ထဲမှာဆိုရင်ဘာသာစုံလူမျိုးစုံပါနေရလဲတွေ့ရအခုတမန်ရတစ်ဖြည်းဖြည်းနောက်ဆုတ်သွားပါလားဆရာမြန်မာနိုင်ငံမှာ
အဲ့ဒီသဘောမျိုးဖြစ်နေတယ်အခုဘာလဲဆိုတော့ဒီစစ်ဘုရားနှစ်ပေါင်း90လောက်အုပ်ချုပ်သွားတာပေါ့ဗျာစစ်ဘုရားဟိုကိုယ့်ဘုပဲကိုရက်တာဟိုကတကူကောင်းစာနဲ့အချိန်မရှိတယ်နိုင်ငံရေးတွေဆိုတော့လုံးဝနားလည်တာမဟုတ်ဘူးနှစ်ပေါင်း90လောက်လုတ်သွားတဲ့အချိန်မှာအခုပြစ်တာပဲတကယ်ကဒီနေပြည်တော်ကြီးတည်ဆောက်ကြတာဒီမိုကရေစီမှာမဟုတ်ဘူးနေပြည်တော်ကစစ်တပ်လူသားစားစေအောင်စုရဲ့အကျိုးစီးပွားကိုကာကွယ်ဖို့တည်ဆောက်ကြတာ Garrison State ပြ Garrison City အဲ့တော့ဒီ Garrison Town ထဲမှာသွားပြီးပါလီမန်လုပ်ပြီးဒီမိုကရေစီပြောနေရတာတိတ်တဘာဝမကြပါဘူ
းအဲ့တော့မြန်မာနိုင်ငံမှာအစိုးရပိုင်းနဲ့လူလူအခုခါမှာလူလူစိတ်ထဲမှာဒီအမျိုးသားရေးစစ်တပ်ခေါင်းထောင်လာတယ်အမျိုးသားရေးစစ်တပ်တက်ကြွလာတယ်ပို့ပြီးတော့ပြင်းထန်လာတယ်ဆိုတော့လူလူစိတ်ထဲမှာဖြစ်နေတာဆရာဆိုတော့လက်ရှိအစိုးရအနေနဲ့ရောဒီလူလူကိုဘယ်လိုညာကြောင်းလဲနိုင်မယ်ထင်ပါပြဲသူတို့မို့လူလူနဲ့ဝယ်ပဲပြောလိုက်နေရတော့မယ်လို့သူဆမှာဆရာ
ဟိုဗမာပြည်ကပြည်သူလူထုနားလေတဲ့ဥစ္စာတော့မသိကျွန်တော်တို့ကတော့ဝေးရနေဆိုတော့ဒီစစ်တမ်းကောက်တာတို့ report တို့ဘာလို့လောက်ပဲဖားတာကျွန်တော်တို့လွန်ခဲ့တဲ့3နှစ်လောက်က Asia Foundation ကထုတ်တာတခုရှိတယ်အဲ့တော့လူ3000လောက်ကိုစစ်တမ်းကောက်ပြီးတော့ထုတ်တာအဲ့ဒီတည်းမှာပြောတာအများစုကနိုင်ငံရေးဘုဟုတုတ္တစိတ်နေတယ်ပါလီမန်ထဲမှာ25,500ခန့်လောက်ကစစ်တပ်ကိုယ်လေဖြစ်နေတာတောင်းလူကြီး3000ကိုမေးကြည့်တဲ့အခါမှာပြည့်ရလူက400လောက်ပဲရှိတယ်ဆိုတော့အဲ့လိုမျိုးပေါ့ဗျာဟိုဆိုတော့ဟိုတရားပွဲတက်တဲ့လူတွေအများကြီးဟိုတိုင်းပြည်ရဲ့ဒီမိုကရေစီကိုသဘောပေါက်တယ်လို့ပြောလို့မရဘူးလို့ကျွန်တော်ထင်ပါတယ်ဘာလို့လဲဆိုတော့ဗုဒ္ဓဘာသာတရားကိုကြည့်လေတရားပွဲတွေဟောလာတာအခုလည်းများချင်းချင်းပြဲနေတာပဲအခုလုပ်ပြီးတော့တကယ်ဘုရားဘာသာတရားဆိုတာကြင့်ကြံပါမယ်တရားဗျာဒီရွတ်ဆိုရမယ်တရားမဟုတ်ဘူးအဲ့တော့ဒီရွတ်ဆိုရနဲ့ပြီးနေတာပဲအခုဒီမိုကရေစီလေအဲ့လိုများဖြစ်နေပလားမသိဘူ
းဟုတ်ကဲ့ကောင်းသူကြီးပါပဲလို့ပြောလို့ပါလေကျွန်တော်ဆိုတော့ရှောက်မေမေကလူလူကအခုခါမှာဒီမိုကရေစီကိုနားမလဲဘူးမျိုးသားရေးအစွန်းရောက်တဲ့သဘောတွေကိုအများကြီးရင်နာကြတယ်လူရတချို့ပေါ့လေအဲ့ဒါတွေကိုအစိုးရအနေနဲ့ဒီနောက်ကိုပဲလိုက်ပြီးမျှော်နေရမယ်ထင်ပါလားဒီဟာကိုဥဆောင်ပြီးတော့စစ်မှန်တဲ့လမ်းကြောင်းကိုခေါ်ဆောင်နိုင်မယ့်အလားအလာကိုရှိပါလားကောင်သူ
ဟုတ်ကဲ့ကျွန်တော်ကတော့ထင်တာပေါ့နော်ဒါပညာရေးနဲ့ဆိုင်တယ်လို့ထင်ပါတယ်ဆိုတော့ခုနကဟိုဆရာတို့ပြောပြသလိုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့50ကာလလောက်ကပညာရေးတစ်လျှောက်လုံးကအမြင်မတူတဲ့ကိစ္စတွေကိုပြင်းပြီးခံနိုင်ဖို့ဒီလိုပညာပေးခဲ့တာတော်တော်အားနေပါတယ်ဆိုတော့ဘာပဲဖြစ်လာလဲဆိုတော့ထစ်ခနဲ့ရှိရင်ရန်ဖက်ပြုမယ်စသဖြင့်ဒါတွေဖြစ်လာပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတရားဥပဒေစိုးမိုးရေးပေါ့ rule of law ကလည်းအားကိုးလို့မရနိုင်တဲ့အခါကျတော့လက်တုံပြန်တာတို့လက်နဲ့ရှင်းတာတို့ဆိုတော့လူအုပ်နဲ့ပြားပေးတာပေါ့နော်ဆိုတော့ဒါမျိုးတွေပြဿနာဖြစ်လာတာကြီးတွေ့ပါတယ်ဆိုတော့နောက်တစ်ခုကကြတော့ဒီတိုင်းပြည်ရဲ့ကျွယ်ဝချမ်းသာမှုကလည်းအရေးကြီးပါတယ်ဆိုလိုတာကဟိုကျွန်တော်တို့ဒီလူလက်ကမ်းစားများလာတဲ့နိုင်ငံမျိုးတွေမှာဒါဒီမိုကရေစီပေါ်ထွန်းတဲ့ဟာမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့ urbanization လို့ခေါ်တဲ့ဒီမြို့ပြထွန်းကားလာတဲ့ဟာမျိုးဆိုလို့ရှိရင်ကျွန်တော်တို့ဒါဒီမိုကရေစီဖွံ့ဖြိုးတဲ့သဘောတရားတွေရှိပါတယ်ဆိုတော့ဒါတွေကဟိုကျွန်တော်တို့စီမှာနေနေသေးတယ်ပေါ့နော်ဆိုတော့တခါကျတော့တိုင်းရင်းသားလူမျိုးကွဲပြားမှုဒီဘာသာအယူဆကွဲပြားမှုများရင်တော့ဆိုတော့ဒီနိုင်ငံတွေမှာဒီမိုကရေစီဖွံ့ဖြိုးမှုအားနည်းတယ်ဆိုတာမျိုးတွေ့ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့စီမှာကပြောမယ်ဆိုရင်လူမျိုးကအရေးအရလဲဒါပြဿနာတွေရှိပါတယ်လူမျိုးရေးအရလဲများတော့ဒါကဒီမိုကရေစီကိုသိအားမပေးဘူးလို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်တို့institution လို့ခေါ်တဲ့ဒီအဖွဲ့အစည်းစနစ်တွေဒီအစိုးရရန်တရားတွေပေါ့ဆိုတိုင်းနဲ့ပတ်သက်လို့လည်းဒီမိုကရေစီဖွံ့ဖြိုးရေးကိုသိအားမပေးသေးဘူးထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့လိုတိုင်းရင်းသားလူမျိုးစု research cultural diversity pluralism တွေသိဖြစ်နေရင်ဒီမိုကရေစီကိုအားမပေးဘူးဆိုတော့တွေးရပါတယ်စာချက်မှာလည်းပဲဒါပေမဲ့တချို့နိုင်ငံတွေမှာဥပမာ American တို့ Switzerland တို့အများကြီးအဲ့လိုကွဲနေမဲ့သူတို့ရဲ့တခြားနိုင်ငံရေးစနစ်တွေကဒီဟာကိုထိနိုင်တဲ့အခြေအနေရှိပါတယ်။အိန္ဒိယမှာလည်းဖြစ်တာပဲ။ဒါပေမဲ့သူကထိနိုင်တဲ့အခြေအနေရှိပြီးတော့ပြန်ပြီးတော့စနစ်အောင်လုပ်သွားနိုင်တယ်။ဆိုတော့မြန်မာနိုင်ငံမှာကြတော့လွတ်လပ်ရေးယူရုံးကကြတော့ဗိုလ်ချုပ်ဆန်တော် Unity in Diversity ဆိုပြီးတော့တွေ့တော်ခဲ့ရတယ်။မတူညီရခွန်အားဆိုပြီးတော့တကယ်တော့အဲ့လိုဘာကြောင့်ဖြစ်မလာပါလဲဆရာ။ဆရာဝန်ခင
်။အခြေအနေပေါ့ဗျာ။အခြေအနေမပေးဘူး။သူကဟိုဗိုလ်ချုပ်ဆန်တော်ကရှေ့လွန်နေတာပေါ့ဗျာ။သူကဟိုတော်ရဲ့လူကရှေ့လွန်ပြီးတော့အခြေအနေကနောက်ကကျန်နေကြတာပေါ့အဲ့တော့ခေဟောင်းအခြေအနေမှာခစ်တဲ့အယူဆသုံးလို့မရတဲ့သဘောရှိတာပေါ့အဲ့တခြားကပြောနေသည်ဂျပန်မှာတောင်ဟိုလူတစ်မျိုးတည်းရှိတယ်စာတစ်မျိုးတည်းရှိတယ်ဒီမိုကရေစီကျင့်သုံးလာတာကြာပြီဒါပေမဲ့လည်းဂျပန်ပြည်ကရွေးကောက်ပွဲတွေပါကြီးသွားကြည့်အဲ့ဒီခေါင်းဆောင်တွေရဲ့သားသမီးတွေကဝင်ရွေးနိုင်တာပဲလူကိုးကွယ်တဲ့ဝါဒပေါ့ဗျာလူကိုးကွယ်တဲ့ဝါဒကကျွန်တော်အစ်ကြီးတိုင်းမှာရှိတယ်။နောက်ဆုံးပဲဒေါ်စဆုကြည်တက်လာတယ်လေ။လူကိုကိုယ်တယ်ဝါလာဝူကျော်အောင်ဆန်းကိုကိုယ်နေရင်းနဲ့သူတမီးပါဆက်ကိုကိုယ်ဆိုတဲ့သဘောပေါ့ဗျာ။အဲ့တော့လောက်တာကောင်းတာမကောင်းတာတော့ဘယ်ကအဲ့ဒီဥစ္စာအခြေခံဂျပန်မှာလည်းအဲ့လိုပဲ။ဥပူးရှိရသားသမီးတဏ္ဍာကာရဲ့သားသမီးသူ့သားသမီးတွေလည်းသူဝင်းကျုပ်တွေတည်သွားဂျမဖေးကဘယ်လိုပါဆိုဝင်းလူရေကောက်ပွဲဝင်။အဲ့ဝိုင်းမဲတဲ့အဲ့ဒါရရတာပဲ။အဲ့တော့တကယ်တကယ်ဖြစ်တဲ့သူကလည်းဟိုဒီမိုကရေစီသဘောတရားဘလောက်နားလည်တယ်နားမလဲသေးဆိုတာစည်းစားတာကိုတို့လည်းနားမလည်ဘူးအဲ့တော့မေးသေးရတာတော့တွေ့တာပေါ့ဗျာအဲဒီမိုကရေစီသဘောတရားသေးချာနားလည်ပြီးတော့လေ့လာဖို့ဆိုတော့ခက်ခဲတာပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်နောက်ဆုံးမေ့ချင်တာကအရှင်းကိုဆက်ကြည့်ရင်အခုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရဆိုတော့နောက်တက်လာမဲ့အစိုးရအခြေအနေတော့ဘယ်လိုဖြစ်လာနိုင်လဲအဲ့တော့ကောင်သူနည်းနည်းသုံးသပ်ပေးပါဦးအမျိုးသားရေးသိဆန်တဲ့ဘက်ကိုပဲဥပီးသွားမလားဒါအမျိုးသားရေးနဲ့ပတ်သက်ပြီးတော့ဖီကန်ခွင့်ထွက်တဲ့
ဟုတ်ကဲ့ဟိုခုနဆရာဦးအောင်ကတုံးတတ်ပါသလိုပါနော်ဆိုတော့ကျွန်တော်တို့ဒီမှာက personalized politics ပေါ့လူပုဂ္ဂိုလ်ကိုပဲအဓိကဦးစားပေးတဲ့နိုင်ငံရေးကဒါလွှမ်းမိုးနေတော့မှရှိပါတယ်အဲ့တော့တစ်ဖက်မှာဘယ်လိုပြန်ဖြစ်သွားပြန်လဲဆိုတော့တိုင်းရင်းသားအုပ်စုတွေမှာလည်းသူတို့က identity politics ပေါ့ဒါကိုပြန်တိုက်ဖို့အတွက်ကသူတို့ကလည်းလူမျိုးရေးအခြေခံဒါတွေကိုပြန်ပြီးတော့ဟိုအခြေပြုကြတဲ့အင်အားတွေဖြစ်နေပါတယ်ဆိုတော့အဲ့တော့ဒီလူလူတွေနေပေးတဲ့အချိန်မှာဒီနေရာတွေကိုအခြေခံပြီးတော့နေပေးနေတော့ကျွန်တော်တို့က ဟိုမူဝါဒပေါ်အခြေခံတဲ့လုံငန်းဆောင်ရွက်မှုပေါ်အခြေခံတဲ့သဘောမျိုးသွားတာကျွန်တော်တို့မှာအားနည်းတဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့အဲ့ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကျွန်တော်တို့ဒီချက်ပို့ပြီးတော့ဒီမိုကရေစီညှင့်တင်ရေးတွေလိုပါမယ်နောက်တစ်ခါကျတော့
အဲ့ဒီရှေ့ဒီမိုကရေစီအလားအလာမြန်မာနိုင်ငံမှာတောင်းပါရလားဆရာတမန်ကြောင်းလေးရှင်ကြည့်မယ်ဆိုရင်တရားသားအစိုးရပေါ်ရာအန်အယ်ဒီပဲဖြစ်ဖြစ်ပါပဲဒီအဲ့ဒါမျိုးတွေနောက်ကနှစ်ပေါင်းတော်တော်ကြာကြာလေးတက်ဖို့လိုတယ်ဒီနေ့တက်တဲ့လူတွေနောက်လာမဲ့လူကပို့ပြီးတော့ကောင်းကောင်းလာဖို့အလားအလာရှိရပေါ့အဲ့တော့အဲ့ဒီအလားအလာရှိဖို့ကဒီနှစ်ပေါင်းများစွာဒီအရသာအစိုးရဆက်ပြီးတော့အုပ်